ဒီကနေ့ဇန်နဝါရီလ4ရက်နေ့ဟာ68နှစ်မြောက်မြန်မာလွတ်လပ်ရေးနေ့ဖြစ်ပါတယ်။မြန်မာနိုင်ငံဟာဗြိတိသျှကိုလိုနီလက်အောက်ကလွတ်လပ်ရခဲ့တာနှစ်ပေါင်း80နာကတ်လာပြီဖြစ်ပေမဲ့နှစ်ပေါင်းများစွာစစ်တပ်အုပ်ချုပ်မှုအောက်မှာနေခဲ့ရတဲ့အတွက်လွတ်လပ်ရေးရလို့ပြည်ပြင်းပြင်းခံစားနေထိုင်ခဲ့ရတဲ့နိုင်ငံတစ်နိုင်ငံတော့မဟုတ်ဘူးလို့မြန်မာအရေးကြံကြင်သူတွေကသုံးသပ်ကြတာပါ။ဘာကြောင့်ဒီလိုသုံးသပ်ရတယ်လဲဆိုတာဆက်သွယ်မြင်မြန်ထားတဲ့မတ်အင်ဂျင်နိုင်ကစူးစီးတင်ပြပေးထားပါရစေ
။1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာဗြိတိသျှကိုလိုနီလက်အောက်ကနေမြန်မာနိုင်ငံလွတ်လပ်ရေးရခဲ့တာပါ။အဲ့ဒီအချိန်ကထုတ်ပြန်ခဲ့တဲ့လွတ်လပ်ရေးကြေညာစာရဲမှာတိုင်းရင်းသားအလုံးသိသိညွညွစွာနဲ့တန်းတူအခွင့်အရေးတူညီတဲ့သမရနိုင်ငံတော်ကိုထူထောင်လိုက်ပြီးဆိုတဲ့အချက်ပါဝင်ပါတယ်။ဒါပေမဲ့နှစ်ပေါင်း68နှစ်အတွင်းမြန်မာပြည်သူတွေအနေနဲ့ပြည်ပြင်းနဲ့လွတ်လပ်မှုအရာတော်ကိုမခံစားကြရဘူးလို့လန်ဒန်အခြေဆိုင်မြမသမိုင်းပညာရှင်ဒေါက်တာအောင်ခင်ကသုံးသပ်ပါတယ
်ကျွန်တော်တို့လွတ်လပ်ရေးရတာအခုအနည်း60ကျော်လာပြီဒါပေမဲ့မြမပြည်ကတော့ဘာမှမတူဘူးအများစုကဆင်းရဲပြီးလူတစုပဲချမ်းသာနေတယ်ကိုလိုနီခေတ်ကလည်းလူတစုပဲချမ်းသာတယ်လွတ်လပ်ရေးရပြီးတော့လည်းလူတစုပဲချမ်းသာတယ်ဟိုမြမပြည်မှာတော့ခေါင်းဆောင်ပိုင်းမှာတခုခုတော့ဖြစ်နေပြီပေါ့လေမဟုတ်တန်းတရားစီအဲ့လေဆိုတော့အခုလက်တည်တိုင်းသူပြည်သားအများစုကဆင်းရဲမွဲတေပြီးနလန်မထူနိုင်ဘူးနိုင်ငံသားမှာအကုန်လုံးသွားနေပြီးအလုလုနေကြရတယ်အဲ့တော့သူတို့ကတော့နေပြည်တော်မှာမြို့ကြီးဆောက်ပြီးတော့ရတဲ့တင်ရဇာတနဲ့အင်္ဂလိပ်တွေဟိုဘရင်ကနန်းတော်ကြီးဆောက်ပြီးရန်ကုန်မြို့မှာနေတယ်လို့ပြောသူတို့ကလည်းသွားပြီးတော့နေပြည်တော်ဆိုပြီးဟိုကကြီးကြီးခန်းခန်းနန်းနန်းဆောက်ပြီးတော့နေတယ်တော့ကိုလိုနီကိနဲ့ဘာမှမတူပါဘူးအဲ့တော့လွတ်လပ်ရေးရတာလည်းပဲစစ်တပ်ကကိုလိုနီဖြစ်သွားတာကဗမာပြည်ကဒါပါပဲ
ဒါကြောင့်ဒေတာရင်းအင်ကြီးချင်းနိုင်ငံတွေနဲ့နှိုင်းရှင်ချင်းရင်မြန်မာနိုင်ငံဟာတိုးတက်မှုနောက်ကျကျန်နေတာတွေ့ရတယ်လို့လည်းသူကဆိုပါတယ်မြန်မာနိုင်ငံလွတ်လပ်ရေးရအပြီးရှစ်နှစ်အကြာမှလွတ်လပ်ရေးရခဲ့တဲ့မလေးရှားနိုင်ငံဟာအခုချိန်မှာမြန်မာနိုင်ငံအတွက်အဆဆတာနေတာတွေ့ရပြီးမြန်မာတွေမလေးရှားမှာနေကြတဲ့အလုပ်တွေကသာလုပ်နေရတယ်လို့လည်းသူကပြောပါတယ်လွန်ခဲ့တဲ့နှစ်ပေါင်း50ကျော်ကာလကအရှိတောင်အာရှမှာအတိုးတက်ဆုံးနိုင်ငံတွေတဲ့မြန်မာနိုင်ငံဟာထိတ်ဆုံးမှရှိခဲ့တာပါ။ဒါကြောင့်လက်ရှိစီးပွားရေးပညာရေးစတဲ့ကဏ္ဍပေါင်းစုံမှာနှိမ့်ချနေတဲ့အခြေအနေတွေကိုပြန်ပြီးပြုပြင်ပြောင်းလဲဖို့လိုအပ်နေပြီးတိုင်းပြည်ရဲ့အာဏာကိုထိန်းချုပ်ထားတဲ့တပ်မတော်ရဲ့အခန်းကဏ္ဍကိုလည်းပြောင်းလဲဖို့လိုတယ်လို့အဝေးရောက်အမျိုးသားညွန်ပေါင်းအစိုးရဝန်ကြီးချုပ်ဟောင်းဒေါက်တာစိန်ဝင်းက VOA ကိုပြောပါတယ
်။ပြုပြင်ပြောင်းလဲမလုပ်ဘူးဆိုရင်ဒီလိုပဲနေမှာပဲ။အဲ့တော့ကျွန်တော်အခုမြင်နေတာကပြုပြင်ပြောင်းလဲရေးတွေမြင်နေတယ်။တော့ဒီပြုပြင်ပြောင်းလဲရေးတွေအခုအလုံးထဲမှာလည်းပဲတမတော်ပြုပြင်ပြောင်းလဲရေးလည်းပါမှာပဲ။နော်ကျွန်တော်တို့အားလုံးဆိုတော့ဒီချိန်မှာဆက်လာတော့အောင်ဆန်းစုကြည်ပြောတဲ့အတိုင်းပဲရင်ကြားစီရေးကိုသွားတယ်ပြုပြင်ပြောင်းလဲရေးတွေလုပ်ရမယ်။တော့တိုင်းပြည်ကခင်မိတိုးတက်တဲ့နိုင်ငံဖြစ်အောင်အားလုံးကဝိုင်းလုပ်ရမယ်။အဲ့ဒါကိုပဲကျွန်တော်ပြောချင်ပါ
68ကြိမ်မြောက်လွတ်လပ်ရေးနေ့အထိမ့်မဲ့အခမ်းအနားကိုနေပြည်တော်မြို့တော်ခမ်းမမှာကျင်းပမှာဖြစ်ပြီးသမရဦးသိန်းစိန်တက်ရောက်မှာဖြစ်ပါတယ်အလားတူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရန်ကုန်ဌာနချုပ်မှာကျင်းပမဲ့အခမ်းအနားကိုတော့ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကိုယ်တိုင်တက်ရောက်မှာဖြစ်ပြီးအဲ့ဒီနောက်အပြစ်ခက်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်ရှင်